တနင်္လာနေ့တိုင်းတဝဲမြို့နယ်မှာသကောင်းစင်းကောက်ယူနေတဲ့အထက်ကဆရာဆရာမ၉ဦးကိုလောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကဖမ်းဆီးလိုက်ပါတယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်သကောင်းစင်းကောက်ယူတာကိုဆန့်ကျင်တဲ့အနေနဲ့အခုလိုဖမ်းဆီးလိုက်တာဖြစ်တယ်လို့လောင်းလုံးပကဖကပြောပါတယ်။ဒီကြောင့်ရန်ကုန်ကတရင်ပိတ်ပို့ထားတာကိုမအေးတန်နယ်ချောကပြောပြမှာပါ။
တဝဲမြို့မှာအခုသကောင်းစင်းကောက်ယူနေတဲ့ထက်က၉ဦးကိုအော်တိုဘာလ6ရက်တနင်္ဂနွေနေ့တုန်းကနေအိမ်နဲ့လမ်းတွေပေါ်မှာဖမ်းဆီးခေါ်ဆောင်ခဲ့တာလို့လောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
။နေအိမ်မှာခေါ်တာရှိတယ်ဗျ။ပြီးရင်လမ်းမှာပေါ့နော်။သူသကောင်းစင်းသွားကောက်ဖို့သွားတဲ့လမ်းမှာပေါ့။အဲဒီမှာဖမ်းလာတာလည်းရှိတယ်ပေါ့နော်။ကျွန်တော်တို့ကတော့အဓိကတော့သူတို့တဝဲမှာသကောင်းစင်းကောက်နေတဲ့အထက်မှာပေါ့နော်။သူတို့ကအဲအားဖြစ်ပြီးတော့ပါဝင်ပြီးတော့သွားကောက်ပေးတယ်ပေါ့နော်။စုစုပေါင်းတော့၉ဦးပေါ့နော်။ထုံနောက်ထားတဲ့ဟာမျိုးမရှိဘူးဗျသူတို့လောလတ်လတ်ပဲကျွန်တော်တို့တနေရပါဘောနော်လောလတ်လတ်ပဲကျွန်တော်တို့ထိပ်ပြီးဖတ်ချောက်ထားတယ်ခင်ဗ
ျစစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့တကောင်စင်ကောက်ခင်တဲ့အဖွဲ့တွေမှာပါဝင်သူလောင်းလုံးမြို့နယ်ရေပြူကျေးရွာအုပ်စုကအောက်ရေပြူကျေးရွာမှာနေထိုင်ကြတဲ့အခြေခံပညာကဆရာဆရာမတွေပါဝင်အုပ်ချုပ်ရေးမှူးရုံးစေမဖြစ်သူစုစုပေါင်း9ဦးကိုနေအိမ်တွေရှိတဲ့ချိန်မှာဖမ်းဆီးခေါ်ဆောင်သွားတာလို့ဖော်ပြထားပါတယ်လောင်းလုံးပါကဖကတော့ဖန်စီထားသူတွေကိုစစ်ဆေးပြီးသွားရင်လောင်းလုံးပြည်သူအုပ်ချုပ်ရေးအဖွဲ့စီလွှဲပြောင်းသွားမယ်လို့ပြောပါတယ်
။စစ်ကောင်စီကလုံမဲ့ရေကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့အကုန်လုံးကိုကျွန်တော်တို့ကလက်မခံဘူးပေါ့နော်။ဆက်ကြည့်တိုက်ခဲ့သွားဖို့ကျွန်တော်တို့စီစဉ်ရှိတယ်ပေါ့။အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ပါဝင်ပတ်သက်တဲ့ဟာကိုကျွန်တော်တို့ရပ်တန့်သွားအောင်ကျွန်တော်တို့အခုလိုလုပ်တာဖြစ်တယ်ပေါ့နော်။အဲ့ဒီအတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီဖန်စီထိသေးတဲ့ဟာကိုစစ်ဆေးမေးမြန်းစရာတွေရှိတာမေးမြန်းပြီးတဲ့အခါကျွန်တော်တို့ရှိရင်ပြည်သူအုပ်ချုပ်ရေးအဖွဲ့ထံကိုကျွန်တော်တို့ကအနားမယ်ပေါ့နော်။အဲ့ဒီပြီးတော့မှပြည်သူအုပ်ချုပ်ရေးအဖွဲ့အနေနဲ့တို့ရဲ့လှုပ်ထုတ်လို့နေတဲ့အတိုင်းဆက်လက်လှုပ်ဆောင်သွားမယ်ပေါ့ခဏ
။အော်တိုဝါလာတရနေ့ကနေ15ရက်နေ့ထိကောက်ခံသွားမယ်စစ်ကောင်စီရဲ့တကောင်စီရဲ့လုပ်ငန်းစဉ်ကိုပြည်သူတွေအနေနဲ့တက်နိုင်တဲ့နည်းနဲ့စန့်ကျင်ဖို့အပြင်အဲ့ဒီလုပ်ငန်းစဉ်မှာမပါဝင်ကြဖို့ကိုလည်းအာဏာရှင်စန့်ကျင်သူတွေကအစောပိုင်းမှာတိုက်တွန်းထားခဲ့ပါတယ်။လောင်းလုံးမြို့နယ်မှာစစ်ကောင်စီရဲ့တကောင်စီလုံးဝကောက်ခံမှုမရှိစေဖို့အတွက်ဆက်ပြီးတော့စန့်ကျင်သွားမယ်လို့လောင်းလုံးပခဖကပြောပါတယ်။
နာစီဒီအမလို့ကျွန်တော်တို့ဖန်ဆီးရေးယူတာမျိုးမဟုတ်ဘူးပေါ့နော်အဲတို့နာစီဒီအဖြစ်နဲ့နေတာကိုကျွန်တော်တို့မပြောဘူးပေါ့နော်ခုလက်ရှိကဒီရွေးကောက်ပွဲလုပ်ငန်းစဉ်ဖြစ်တဲ့တက်ကောက်စရေကောက်ယူမှုပိုင်းမှာပေါ့အပါဝင်ပတ်သက်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီလိုဖန်ဆီးထိသေးတာတွေကျွန်တော်တို့လုပ်လာရချေဖြစ်တယ်ပေါ့နော်တခြားပေါ့နော်ဆရာဆရာမတွေလည်းအများကြီးရှိသေးတယ်ပေါ့အဲ့တော့ဒီလုပ်ငန်းစဉ်ထဲမှာမပါဝင်ဖို့ကျွန်တော်ဒီနေ့တော့ပြောချင်တယ်ခင်ဗျဒီအဓိကတော့ကျွန်တော်တို့ကဆက်လက်ပြီးတော့ကျွန်တော်တို့တိုက်ဖြတ်ဆက်ကျင်သွားဖို့ရှိသေးတယ်ပေါ့နော်နောက်တာအစီအစဉ်တွေလည်းကျွန်တော်တို့ဆက်လုပ်သွားအောင်အောင်မယ်ပေါ့အဓိကတော့ကျွန်တော်တို့မြို့နယ်ထဲမှာရေကောက်ပွဲလုပ်ငန်းစဉ်လုံးလုံးမရအောင်ကျွန်တော်တို့ကကျွန်တော်တို့လှုပ်ဆောင်သွားဖို့ရှိတယ်ပေါ့
တနင်္လာနေ့တိုင်းတဝဲခရိုင်ကတဝဲတရချောင်းနဲ့ရေပြူမြို့နယ်တွေမှာစစ်ကောင်စီလက်လန်းမီတဲ့မြို့ပေါ်နေရာတွေကသာတကောင်စင်းတွေကောက်ယူနေပြီမဲ့လေလောင်းလုံးမြို့နယ်မှာတော့ဒီနေ့အချိန်ထိကောက်ခံတာမျိုးမရှိသေးဘူးလို့သိရပါတယ်။တကောင်စင်းကောက်ခံမှုတွေလောင်းလုံးကနေပြီးအားဖြည့်ပေးနေတဲ့ဆရာဆရာမအင်အားကအနည်းဆုံး80ကျော်ရှိတယ်လို့လည်းပြောပါရရှင်။